Welcome to the Voice of America in Burmese.
ဒီမှာမနက်ခင်းပါရှာဝါရှင်တန်မြို့တော်ဗီအိုအမေရိကန်အသံကနေ၂၀၂၀ဇန်နဝါရီလ၈ရက်တောက်ကြန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် အမေရိကန်ဆက်တော်ကိုခြိတက်ပြီးအတင်းဝင်ရမှုဖြစ်ပွားခဲ့တဲ့နောက်မှာကျက်သပရင်းနေမှာတော့ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာကလက်ရှိသမ္မတတာဝန်၃၇ထမ်းဆောင်ဖို့ကြံနေသေးတဲ့သမ္မတထရန့်ကိုတာဝန်ကနေဖြတ်ချင်းဖယ်ရှားပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။သမ္မတထရန့်ကိုယာရုကနေအမြန်ဖယ်ရှားနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပ Mike Pence နဲ့ Trump အစိုးရ Cabinet ဖုံးအများစုကချိန်ရပြီးဖယ်ရှားနိုင်ကြောင်းမကြာခင်မှာပဲအထက်လွှတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာတော့မယ် Mr. Schumer ကပြောကြားခဲ့တာပါဒီလိုလုပ်မယ်ဆိုရင်ခြေသပြေးညီမှာပဲပြီးပြတ်သွားနိုင်ကြောင်းလည်းပြောပါတယ်တကယ်လို့ဒုသမရနဲ့ Cabinet အဖွဲ့ကလှုပ်ဆောင်ဖို့ငြင်းပယ်နေဆိုရင်တော့လွှတ်တော်ကနေသမရကိုဆွဲချက်တင်းတင်းနဲ့လို့လဲ Schumer ကပြောပါတယ်အရေးကောက်ခံသမရ Joe Biden ကJanuary 20ရက်နေ့မှာသမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆိုတော့မှာဖြစ်ပေမဲ့သမ္မတ Trump ကိုဖွဲ့စည်းပုံအခြေခံဥပဒေကိုသုံးပြီးဖယ်ရှားပစ်ဖို့ဒါမှမဟုတ်ဒုတိယအကြိမ်ဖြစ်တဲ့ဆွဲချက်တင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ပါဝင်တခြားတော်တော်အမတ်တချို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။ I joined the Senate Democratic leader in calling on the Vice President to remove this president.
သမ္မတအနေနဲ့25ချိန်မြောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖြစ်ဆက်ချက်ကိုသုံးပြီးသမ္မတကိုအများဆုံးယာရုကနေဖယ်ရှားဖို့လုပ်ပါလို့အထက်လွှတ်တော်အမတ်ဒီမိုကရက်ခေါင်းဆောင်တောင်းဆိုတဲ့အတိုင်းတောင်းဆိုခြင်းကြောင့်လည်းတကယ်လို့ဒုသမရနဲ့ကက်ဘိနက်အဖွဲ့ကမလုပ်ရင်တော့လွှတ်တော်ကနေသမရကိုတရားဆက်ဆိုဖို့အတွက်ပြင်တော့မှာဖြစ်ကြောင်းပြောသွားတာပါသမရထရန့်ကိုဝေဖန်လို့ရှိတဲ့အယ်လီနိုယ်ပြည်နယ်အောက်လွှတ်တော် Republican အမတ် Adam Kinzinger ကလည်းသမရအနေနဲ့သူ့တာဝန်ကိုမထမ်းဆောင်နိုင်တော့ကြောင်းပြသနေတယ်လို့ပြောပါတယ်ဒုသမရ Mike Pence ဘက်ကတော့အခုထိသဆုံးတရားတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးအမေရိကန်လွှတ်တော်ကဗိုလ်တပ်ဖွဲ့ကသမ္မတထရမ့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းခဲ့တဲ့နောက်ပိုင်းခြေစပရင်းနေမှာတော့တည်ယူပို့ဆောင်ရေးဝန်ကြီးအီလင်းချောင်းဟာအစိုးရအဖွဲ့တွေကလည်းနှုတ်ခတ်ကြောင်းကြေညာလိုက်ပါတယ်။ဒါဟာဗိုလ်တပ်ဖွဲ့လွှတ်တော်စီးနင်းမှုဖြစ်ပြီးနောက်ထရမ့်အစိုးရတွေကပထမဆုံးဝန်ကြီးအဆင့်နှုတ်ထွက်မှုဖြစ်ပါတယ်။ဝန်ကြီးချောင်းဟာသမ္မတထရမ့်ရဲ့အရင်နှီးဆုံးနိုင်ငံရေးမဟာမိတ်တစ်ဦးဖြစ်တဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကောနယ်ရဲ့ဇနီးဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပြောစကားတွေကလည်းပေါ်ပေါက်လာတဲ့ဗိုလ်တပ်ဖွဲ့ရဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်အနှောက်အယှက်ဖြစ်ရကြောင်းဒီကိစ္စကိုဒီတိုင်းလက်ပိုက်ပြီးကြိမနေနိုင်တော့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဝန်ကြီးချောင်းပြန်သမ္မတထရမ့်အုပ်ချုပ်ရေးအဖွဲ့ကသမ္မတအင်ဂျီဝန်တန်းရဲ့အကြီးအကဲမစ်မော်ဗန်နီကကျေးဇူးပြုနေမနဲ့အစောပိုင်းမှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူဟာမြောက်အိုင်ယာလန်ဆိုင်ရာအထူးတန်တမန်တာဝန်ကနေပါနှုတ်ထွက်တာဖြစ်ပါတယ်။အုပ်ချုပ်ရေးအဖွဲ့ကတခြားအရာရှိတွေလည်းနှုတ်ထွက်ဖို့စဉ်းစားနေကြတယ်လို့မော်ဗန်နီကCNBC ရုပ်သံမင်းမြန်းကမှပြောကြားခဲ့ပါတယ်။နိုဗ ెంబ ရွေးကောက်ပွဲကနေရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်း Electoral College ကိုယ်စားလှယ်ရဲ့မဲရီအတီးပြူရေးလုပ်ငန်းစဉ်ကိုတက်တော်အမတ်တွေဗိုလ်တော်ဦးနေကဆောင်ရွက်နေစမှာပဲသမ္မတထရမ့်ကိုထောက်ခံသူယာနဲ့ချီးပြီးတက်တော်အဆောက်အဦတွေကိုအတင်းဝင်လာကြတာဖြစ်ပါတယ်။ဒီရွေးချယ်မှာလူ၄ဦးတည်ဆုံးကြတယ်လို့ Washington DC ရဲဌာနကပြောပါတယ်။Washington DC မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီးကိုဗဟုအစုအရှိနေကြုတ်ဖြစ်နေရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကခန့်တာဝန်ပေးဖို့စီစဉ်နေပါတယ်။ Garland အနေနဲ့သမ္မတဘိုင်ဒန်အစုအလက်ထက်မှာတရားရေးဌာနကိုဦးဆောင်ရမယ်သူဖြစ်လာမယ်လို့ရွေးကောက်ခံသမ္မတရဲ့အာဏာစွဲပြောင်းရေးအဖွဲ့ဝင်တွေကကြေညာပြင်းနေမှာပြောပါတယ်။သမ္မတ Barack Obama အစုအလက်ထက်2016တုန်းက Garland ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အမိစင်းတင်သွင်းခဲ့တာကို Republican တွေကလက်မခံပဲပယ်ချခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့တရားသူကြီးဂါလန်ဟာ Washington DC ယူကန်တရားရုံးတရားသူကြီးဖြစ်နေ23နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပေမဲ့သမ္မတအိုဘားမားသူ့သမ္မတတက်တန်းနောက်ဆုံးနှစ်မှာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခြင်းခံရတော့မှသာတနိုင်ငံလုံးကသူ့ကိုသတိထားမိလာကြတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေအတွက် Pfizer BioNTech ကုမ္ပဏီထုတ် COVID-19 ကာဝယ်ဆေးပြတဲ့အခါပထမအကြိမ်နဲ့ဒုတိယအကြိမ်ကြားဆေးထိုးတဲ့အချိန်ကာလကိုအတိအကျမဟုတ်ပဲပြောင်းလဲပြင်လဲလုပ်တင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဒေသဆိုင်ရာအကြီးအကဲ Hans Kluge ကခြေသပင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Following
ဒီတွေ့ပတ်တယ်မှာပိုင်ဇာဘယ်အန်တက်ကာဝယ်ရှိဖို့သမီးစုကအရေးပေါ်အသုံးချခွင့်ချပေးရတဲ့နောက်ပိုင်းကာဝယ်ဆေးထုံးကိုဆရာကျွမ်းကျင်သူများရဲ့အကြံပေးအဖွဲ့
ပထမချိန်နဲ့ဒုတိယချိန်ဆေးထိုးတဲ့ကာလကိုတရင်ဆက်နှစ်ပတ်အထိခြားဖို့ပြင်ဆေးပမာဏလျှော့ထိုးပေးဖို့စဉ်းစားလာကြခြင်းပါပဲ။ဒီလိုရှိတဲ့အခုလိုပြောကြလိုက်တာဖြစ်ပါတယ်။ပြည်ရေးအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိ
အိုင်ဒိုမီတာငါးဆက်တက်ကီလိုဟတ်96.9နဲ့အိုင်ဒိုမီတာ105.9ကိုပါလဲထုတ်လည်ပေးနေပါရဲ့ရှင်။ဘင်္ဂလားပါခင်ဗျာကျွန်တော်ရမ်းတော်မှာ VOE American တိုင်းရဲ့နောက်ဆုံးရမတခင်သတင်းတွေကိုဆက်လက်တင်ပြသွားပါမယ်။မြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ်-19ရောဂါကူးစက်ခံရသူ996ဦဖြစ်ပါတယ်။ ကူးစက်သူစုစုပေါင်း3,419ခုနှစ်ရာခုနှစ်ဆယ်လေးနှစ်အတွင်းကိုဗစ်-19ကြောင့်သေဆုံးသူက16ရောက်ရှိတာကြောင်းအကူအထည်သေဆုံးသူစုစုပေါင်း1,924ရောက်ရှိကြောင်းကျန်းမာရေးနဲ့အာဂါဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ9ရက်နေ့အတွက်ကိုဗစ်-19ဒဏ်ခွင့်သူများပေါင်း1,963ရောက်နေပါဆက်ဆီးခဲ့တဲ့အထက်ကကူးစက်ခံရသူအခုလို6ရာနေပါတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်အထိဆက်ဆီးခ ကအစ္စလာမ်ဘာသာရေးကျင့်ဝတ်နဲ့ညီမညီနဲ့အစ္စလာမ်ဘာသာရေးအောက်မှာခွင့်ပြုနိုင်ခြင်းရှိမရှိဆိုတာကိုအင်ဒိုနီးရှားနိုင်ငံရဲ့မွတ်စလင်ဦးဆောင်ကောင်စီကမကြမီဆုံးဖြတ်သွားဖို့စီစဉ်နေပါတယ်။ရှေ့တရင်ပတ်မှာလူများပြားကိုတရုတ်တို့ကကွယ်ဆေးထိုးပေးမယ့်အစီအစဉ်မစတင်ခင်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဇန်နဝါရီလ23ရက်နေ့မှာကာကွယ်ဆေးစတင်ထိုးနှံပေးမှာဖြစ်ပါတယ်။ကာကွယ်ဆေးအသုံးပြုနိုင်ရေးလူလုံးလုံးစံမှာအင်ဒိုနီးရှားအစားအစာနဲ့ဆေးဝါးဆိုင်ရာအေဂျင်စီရဲ့အရေးပေါ်ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်
။ Target kami begitu. Jadi sebelum proses penyuntikan pertama dimulai
ပထမထိုးဆေးစမထိုးခင်ဖက်ဒရယ်အမိန့်ကဏ္ဍတစ်ခုထုတ်ပြန်မှုကြီးမှန်းထားပါတယ်။လောလောဆယ်အစားအစာနဲ့ဆေးဝါးအေဂျင်စီရဲ့ရလဒ်ကိုစောင့်ဆိုင်းနေပါတယ်။အဲဒီနောက်အမိန့်ကဏ္ဍထုတ်မဲ့ကောင်စီအတွက်လိလသုံးသပ်နိုင်ဖို့စီခံစာကိုပြည့်ပုတ်သွားပါမယ်လို့ကမ္ဘာလုံးဆိုင်ရာဟာလာဘူဒါနာညွန်ကြားရေးမှူးမူတီအာရင်တာဝတီကပြောပါတယ်။ကာဝဆေးထိုးနိုင်တာကအစ္စလာမ်ဘာသာရဲ့ကျင့်ဝတ်မှုတွေနဲ့ကိုက်ညီမညီအငြင်းပွားမှုကအရင်ကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့ဖူးပါတယ်2018ခုနှစ်တည်းအင်ဒိုနီးရှားဥလီမာကောင်ဆယ် MUI ကဝတ်တိုက်ယောဂါကာကွယ်ဆေးထိုးနှံမှုကိုအစ္စလာမ်ဘာသာရေးအရာတမြစ်ကြောင်းအမိန့်ထုတ်ပြန်ကြေညာခဲ့ဖူးပါတယ်အင်ဒိုနီးရှားနိုင်ငံက8000အရှာဒေသမှာ COVID-19 ယောဂါဖြစ်ပွားမှုတော့အများဆုံးနိုင်ငံဖြစ်ပါတယ် COVID-19 ကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲတွေကိုကာကွယ်ဆေးနဲ့ကုစားနိုင်ဖို့အရေးအနာမိုင်တွေကကျိုးပန်းနေတာလည်းဖြစ်ပါရယ်ခင်ဗျ။ပါရှန်ပင်လယ်ကွေတဲ့အီရန်နိုင်ငံကတောက်ကိုရီးယားရင်နဲ့တင်တင်မော်ဒစင်းကိုဖမ်းဆီးထားတာကြောင့်တနင်္ဂနွေဆက်စပ်ရေးတင်မာနေချိန်မှာပဲတောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုစစ်တပ်ပဋိနိကရောက်ရှိသွားပြီးဖြစ်ပါရယ်။ပင်လယ်ပြင်ညင်ညာမှုကိုဖြစ်ပေါ်စေရဲဆိုပြီးအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကတောက်ကိုရီးယားတင်မော်ကိုတင်းနာနေကဖမ်းဆီးလိုက်တာဖြစ်ပါရယ်။အဲ့ဒီတင်မော်ဟာရင်နဲ့တာလီပစ္စည်းတန်းချိန်9,100တင်ဆောင်လာတယ်လို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကပြောပြီးတောက်ကိုရီးယား9ဦး၊မြန်မာတင်မောသား12ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်2ဦးစီပါတဲ့တင်မောအမှုဒဏ်တွေကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရှေ့လယ်ပိုင်းဒေသဆိုင်ရာဦးစီးဌာနညွှန်ကြားရေးဝန်ချုပ်ခိုဂျွန်ဆော့ကဦးဆောင်လာတာဖြစ်ပါတယ်။ဖမ်းဆီးထားတဲ့တင်မောနဲ့တင်မောသားတွေပြန်လွတ်ပေးဖို့အီရန်တန်တမန်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဖြစ်နိုင်တဲ့လမ်းကြောင်းတွေနဲ့ချင်းကပ်ဆွေးနွေးသွားမယ်လို့လည်းခိုဂျွန်ဆော့ကပြောပါတယ်။အီရန်တို့ဘက်ကတော့ဒီခီးစဉ်ကတောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွန်ဂျွန်ကွန်အီရန်နိုင်ငံကိုမလာခင်အကျိုးရှိပြီးခီးစဉ်တာဖြစ်တယ်လို့အီရန်ဆွေးရပြောခွင့်ရစိတ်ကတစ်စတားကပြောပါတယ်။အမေရိကန်တို့ကအီရန်နိုင်ငံအပေါ်အရေးယူပိတ်ဆို့ထားတဲ့အကြောင်းတောက်ကိုရီးယားဘဏ်တွေကအီရန်ပိုင်အမေရိကန်ဒေါ်လာ9.1 ဘီလီယံထိန်းချုပ်ထားတာကိုပြန်ဖွင့်ပေးဖို့အီရန်တို့ရဲ့တောင်းဆိုချက်ထွက်ပေါ်လာပြီးမှ အခုလိုတင်မောကိုတည်ယူဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။တနိုင်ငံဆက်ဆိုင်အခြေအနေကတိတက်ပိုပြီးတင်မလာနိုင်စရာမရှိဘူးလို့တော့လေ့လာသူတွေကပြောပါတယ်။
And also, the Iran, I don't think they also don't want to escalate this whole thing.
American Nagama, now that Lame, Joe Biden, Suyane, Sisas, Sweden, Naibo, Aquilani, Shini Rajang, Iran, Oni, Timahu, Mietamago, Lulama, Mahopulo, Korea, Handong, Dakadoga, Lila, Dupamoka, Pangwong, Gonga, Pyobari, Pashan, Pilegue, Tokuria, Yenane, Timo, Hanko, Chamigo, Iran, Upanzi, Lai Daha, Tanito, Galate, Pramazoji, Pasimule, Pyapare. ဒီမနက်ကမှဘီယာထုတ်လုပ်နေတဲ့လုပ်ငန်းအနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်နိုင်သေးဘူးလို့ဂျပန်အဖျော်ယမကာကုမ္ပဏီ Kirin Holdings ကပြောပါရယ် Kirin ကုမ္ပဏီကမြန်မာနိုင်ငံမှာဖက်ဆက်လုပ်ကင်နေတဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့ပြင်ပကုမ္ပဏီတစ်ခုကနေလုပ်ငန်းစစ်ဆေးရေးတွေလုပ်ဆောင်ခိုင်းခဲ့တာဖြစ်ပါတယ်ဒါပေမဲ့အပြစ်တတိတိကျကျကောက်ချက်မချနိုင်ခဲ့တာကြောင့်အခုလိုမဆုံးဖြတ်နိုင်သေးတာဖြစ်ကြောင်းKirin Company ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါရယ်မြန်မာနိုင်ငံမှာ Kirin Company နဲ့တွဲဖက်လုပ်ငန်းလုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစစ်တပ်တို့အကြားဆက်ဆံမှုတွေရှိတယ်လို့ကုလသမဂ္ဂကဆက်ဆွဲပြောကြားပြီးမှ Kirin Company က Deloitte Tohmatsu ဝေးချေးဆိုင်ရာအကြံပေးကုမ္ပဏီကိုငှားရမ်းပြီးလုပ်ငန်းစစ်ဆေးခိုင်းခဲ့တာဖြစ်ပါရယ်တလောဆယ်မှာမြန်မာစစ်တပ်ကရိုဂျာလူနဲစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝမ်မှုဆိုင်ရာကျူးလွန်တဲ့ဆိုပြီးဆက်ဆွဲခံထားရတာဖြစ်ပါတယ်။ရိုဂျာတုံးတို့ကိုလက်မခံတဲ့မြန်မာနိုင်ငံကအဲ့ဒီဆက်ဆွဲချက်ကိုညှိစိုးထားပြီးရိုဂျာလက်နက်ကင်တပ်တွေကိုတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုထားပါတယ်။ Deloitte Company အနေနဲ့တိတိကျကျကောက်ချက်ချပြောဆိုနိုင်ဖို့လိုအပ်တဲ့တည်င်းချက်လက်တွေလုံလုံလောက်လောက်မရတာကြောင့်ပြပြဆုံဆုံအစီအခံနိုင်ခြင်းမရှိဘူးလို့လည်း Kirin Company ကကြေညာပြောပါတယ်။ Amnesty International လို့လူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစီးပွားရေးဥပိုင် limited နဲ့ဆက်ဆံရေးရှိတဲ့ Kirin နဲ့တခြားကုမ္ပဏီတွေအနေနဲ့ဥပိုင်နဲ့ဆက်ဆံရေးတွေဖြတ်တောက်ဖို့တောင်းဆိုထားပါတယ်ခင်ဗျာ။ထောက်ချန်နေမနေခင်နောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်
ဗျာ။စင်တော်ဝင်းမင်းပါစခိုင်းတီနဲ့ငင်းကြီးအလားလာနဲ့ဒေတာဖွံ့ဖြိုးရေးကိစ္စတွေကိုအိန္ဒိယကောင်စစ်ဝင်ချုပ်တဲ့ရခိုင်မျိုးသားပါတီ ANP တို့မနေ့ညနေကဆွေးနွေးခဲ့ကြပါတယ်စစ်တွေက ANP ပါတီဆရာချုပ်ရုံမှာပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့အတူကောင်စစ်ဝင်ချုပ်ဒေါက်တာဂေါတမ်ကူမာဖန်တီကိုတွေ့ဆုံခဲ့တဲ့ANP ဥက္ကဋ္ဌဦးသာထွန်းလာကိုမေးရမှာအခုလိုစရှင်းပြပါတယ
်။သူကကောင်စစ်ကဒီကိုရောက်ရတာသူက60လောက်ရှိပြီလို့ပြောတယ်ဒီနေ့ကတော့ဘယ်အဟောင်းဘယ်လဲသူကဦးရတော်ဆောင်တော်ရှိသလားဟိုကိုဗစ်နဲ့ဒီကကြက်နဲ့ဟိုတွေ့ဆုံမှုဒီပါတီကိုလာပြီးစဉ်းစားရတယ်မြန်မာကိုဦးရောပါမလဲအဲဒီကအလိုက်ရတယ်ဆိုတော့အဲ့ဒါကိုပြုဆိုတဲ့အကြောင်းနဲ့သူကိုတန်ကလေးဦးလာပြီးစောစားပါတယ်ဆိုတော့အကြောင်းကိုလာပြောတာပါဟိုကွန်ပျူတာလေးဆိုတော့အကြောင်းကိုသူပြောခဲ့ပါတယ်အဲဒီဟောဒီမှာကျွန်တော်တို့ဒီဟိုင်းအမြတ်ပါတီကအဲ့တော့ဒီရအိုအာရှိတဲ့ပြည်ထုတ်နေတဲ့သူလာတွေ့တဲ့ဟိုအခိုင်အမြေဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဥက္ကဋ္ဌဘက်ကရောပါလီတဲရှင်းပြပြခဲ့သေးတယ
်အဲ့ကျွန်တော်တို့ဘက်ကလည်းအဲ့ဟိုလာပြီးလာတွေ့တဲ့အကြောင်းလာနှုတ်ဆက်တဲ့အကြောင်းချစ်ချင်းနဲ့ရှင်တဲ့အကြောင်းဟိုအဲတူစုတဲ့အကြောင်းဝန်ကတဲ့အကြောင်းတော့ကျွန်တော်တို့ပြန်ပြောလိုက်ပါတယ်ဒီရင်ကျွန်တော်တို့ဒီဟိုင်းကလေးဒီအိန္ဒိယနဲ့မြေကဒေတာချစ်တဲ့အကြောင်းကျွန်တော်တို့ကလည်းဒီအိန္ဒိယနဲ့ဒီမြန်မာနိုင်ငံနဲ့ကျွန်တော်တို့ဆိုင်တဲ့အဲဒီဆက်ဆံရေးတွေပို့ကောင်းမအောင်ပို့ပြီးမှတိစားဖို့ဆက်လက်ရှိတဲ့အကြောင်းကိုလည်းကျွန်တော်တို့တော်လိုက်ပါတယ
်။ဟုတ်ကဲ့နောက်ထပ်ရောသူတို့ဘက်ကသူတို့ကြကြပြောခဲ့တာရှိသေးလား
။အဲရွေးကောက်ပွဲမှာသူတို့ပြောတာကတော့ရွေးကောက်ပွဲမှာ AIB ပါတီကအဲဒီဟိုင်းပြည်နယ်မှာဟိုအများစုအမှန်ရထားတဲ့ပါတီအဲကြီးတဲ့ဆိုတော့လေသူတို့တိလို့ပြောပါတယ်ဟိုအေးမွားလေဒီရတဲ့မှာအများစုအနိုင်ရနိုင်ရခဲ့ပေမဲ့ဟိုအစိုးရဖွင့်တဲ့ဟိုမရခဲ့ဘူးဆိုတာလေသူတို့ပြီလို့ပြောပါတယ်သူတို့ကဒီဒီဒီဟိုင်းကင်းနဲ့ဒီအိန္ဒိယနဲ့အဲတိတိကျကျမှုကောင်းမှမရှိဘူးနဲ့ဒီဘာပဲဖြစ်ဒီမှာဒီဟိုင်းမလေးဒီကတံပေါ်ကြတာအိန္ဒိယကနေမှုနဲ့မျိုးတွေအဲရှိနေတဲ့အတူတူဒီဆက်ဆက်မှုဟိုကောင်းမအောင်သူတို့ပကလေးဒီဟိုင်းနက်ဆက်ဆံမှုပြောပါလေ။ဒီဒီဘက်မှာဟိုင်းနက်တဲ့ဒီစီးပွားရေးလုပ်နေတဲ့ဒီဒီအုပ်စုတွေနဲ့လေဒီအိန္ဒိယကောင်စီကိုရုပ်ဆိုတာကဒီစစ်တွေမှရှိနေတာကိုသူတို့ကောင်စီကိုရုပ်နဲ့ TG-Session
新年部的西部的所在讲，
阿拉为消费者系列第一个通过，以印尼啊所有人民的产品目的地，包括以罗马的公民，还有我们的系列所在讲我们都阿拉为消费者系列。好，给巴迪贝加哟，突然之间，今天先讲给他，谢谢啦。诶，今天我大概的五月份，印尼啊所有的地方嘛，人民们的某方面的地产店铺在新那边，阿波嘛，大概的话，印尼呢也看到嘞。
คือสะสมเนี่ยลิลันจองสะสมมาปิดตัวเองเดี๋ยวจะไปดูเรื่องนี้เลยพอดูเรื่องนี้เลยถ้าสมมติว่าชิลันลิมิตสุดาบุจันทร์รุ่นเลยยังที่บอกได้สุดาจังบุจันทร์รุ่นอะไรบุเช่นอะไรบ้างโอเคแล้วคืออะไรคือเอเยี่ยงใครจะมาเรียนเนี่ยจะมาเรียนเนี่ยบ่เนาะจะมาเรียนเนี่ยเส้นนี้ยังไงมือเรียนที่ส่งเดียชิลาร์เนี่ยพอมาอยู่ส่วนนี้พิจารณาดีนะจะตั้งกันเมื่อสัปดาห์ก่อนว่าอย่างไร
พอมาเลยตัวรู้ว่าที่ตรงเส้นนี้จะไปดีกว่าอย่างไรมาในที่อาเทมุนเดมีชีวิตเนี่ยจริงๆเนี่ยเช่นนี้ที่เกิดมีชีวิตเช่นนี้ก็มาอันนี้เนี่ยที่จะเอาเลยคือว่าบาดเจ็บตัวรู้ตัวตัวบาดเนี่ยที่อินเดียส่วนใหญ่เลยจะเป็นส่วนนั้นเลยยินดีที่จะสะสมเลยชีวิตส่วนใหญ่ตัวรู้ก็ต้องเป็นเลยชีวิตบาดโอเคเจสิมีอะไรจะมาเล่าสักอุตส่าห์ทุนละคุณยาจะเอาเว็บไหมมา
กูเป็นกบิกาลาเมลิซาในยามาเที่ยงคืนขณะยาดูอีปาวินยามาในยามาน้องแท้ที่อยากคนเดียวดีกว่าเนี่ยเป็นวิญญาณเรื่องจำเป็นอย่างไรจะมาทำไมมาบ้างกูเป็นกบิกาลาเมลิซาในยามาตอนที่ดูเนี่ยที่เป็นขณะยาดูยามาในยามาตอนที่ดูเนี่ยเที่ยงคืนขณะยาดูยามาน้องแท้ที่อยากคนเดียวดีกว่าเนี่ยเป็นวิญญาณมาน้องแท้ที่อยากคนเดียวดีกว่าเนี่ยเป็นวิญญาณมาไม่รู้ว่าเนี่ยเป็นวิญญาณหรือเปล่า
ที่เอาไว้ที่ไทยเพื่อเท่าทามชีวิตเนี่ยมีมุกที่เกี่ยวกับสถานีมาที่ไทยขณะยาดูคนเสียตัวเราเปล่าเนี่ยจ้ามันดีใจเนี่ยสิใจยามาดูมุกคนนี้เป็นโอกาสอุตส่าห์เงาเปล่าเลยชาวมีมุกจอมดีใจเนี่ยมาความวิเชียรยิ่งกันเนี่ยมาความกันนาเลยมีต้นมีเสือมีต้นดูว่าเจเนนาตาเยอะเลยเนี่ยอุปกรณ์ก็ได้ตัวนี้เนี่ยในตรงชาวล่าเนี่ยอยู่ ชาวต้นเนี่ยคลีนิโอไปชาวตะเกียบอ่ะอีกอย่างหนึ่งอ่ะชาวทามเนี่ยจะมาอีมาเอาเนี่ยดูเสือวัวเนี่ยมาแต่งงานเนี่ยบริษัทเนี่ยมีกิจกรรมเยอะกูมีเนี่ยจะมาเนี่ยเอาแกเนี่ยกูฟังดีตัวไปชาวทามเนี่ยดีแค่ไหนก็ดูดีกูไม่ต้องมีเงินเลยดีเราดีเจ้าก็ยังว่าเจดีกับทุกที่สัตว์มาดีดูดีแต่มาจากเขา
เนี่ยเป็นวิญญาณดูดีเลยมาจะช่วยมาบริษัทไหนงูถ้าอยากจะการดูเส้นเตรียมเอาไว้แล้วล่ะจ้าพี่ใครอยากการละเช่าท่าแม่ลีไทยนี่ดูดีกว่าอันนั้นไปนี่ก็เสียยามาพันธุ์ที่แข็งแรงละวะใครอยากการละมาบริษัทไหนงูที่ได้แสดงสตงมาสิเลยเนี่ยมาจะทำเจ้ากูรู้ไหมล่ะการดีเนี่ยอย่างนี้คือเวลาวะแค่นั้นเองเนี่ยมาในงานละมาเป็นใครละลูกไก่เนี่ยบริษัทไหนงูพาโกบิกายอยากการละด้วยสาวนี่เนี่ยลูกไก่แค่เทียร์จ้า เนี่ยเปลี่ยนบุ๋มเนี่ยมาแต่งยุ่งมาสิ่งนี้เป็นส่วนท้าดูจะต้องเจอสิ่งนี้ไปดูดีบุ๋มแก้ใจดีนี่เนี่ยจะมาเรื่องมาเข้าดูดีบุ๋มอุตส่าห์เป็นเนี่ยเปลี่ยนบุ๋มเป็นอะไรวะกูไปกับยุ่งอาจารย์เต้ซ่งดูหายอาจารย์เนี่ยกูจะดูจะเต้เนี่ยต้องเจอสิ่งนี้เลยมาลีซ่าเนี่ยมาที่จะไปด้วยนอกจากกูจะดูอาจารย์ต้องเป็นอะไรที่ดูแลไม่ได้มาเลยเนี่ยมาในงานบ้านเนี่ยจะมีจ้าอะไรที่ไปเลยจะมาไม่มาพิวีตัวเต้เป็
တောက်ကြနေမနေ့ကင်းစီစဉ်တွေကိုဆက်လက်ပြန်ဆက်ပေးနေပါပဲကျွန်မခင်ဗျတပ်ပါဗြိတိန်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတိုးနေတယ်လို့ကူးစက်များဗီဇပြောင်းပို့တဲ့ပြန့်နှံ့နေတဲ့အတွက် TF4 အမြင့်ဆုံးအဆင့်ကန့်သတ်ချက်တွေကိုထုတ်ပြန်ထားပါတယ်လက်ရှိဆေးရုံတွေရဲ့အခြေအနေကိုသိရအောင်ဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံကြီးအရေးပေါ်ဌာနတာဝန်ခံဒေါက်တာအလိမ်မာဝင်းသိန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါဆေးရုံမှာ COVID နဲ့ရောက်လာတဲ့လူနာတွေတိတ်များနေတယ်လို့အခုလိုစပြောပါတယ
်ဒီပေါ်ဝင်းတာအချိန်မှာဆိုရင် respiratory center နဲ့လာတဲ့ pneumonia ဖြစ်တဲ့လူတွေ flu ဖြစ်တဲ့လူတွေကအများကြီးပါဒါတော့ထူးတော့မထူးဆန်းပါဘူးဒါပေမဲ့ pandemic ကြောင့်မို့လို့အခု COVID လူနာတွေကအများများပြီးတော့ test လုပ်လိုက်လို့ရှိရင် positive ဖြစ်တာတွေများပါတယ်
ဒီလူနာတွေရောက်လာတယ်ဆိုလို့ရှိရင်ဒီလူနာကဒီကူးစက်မြန်မဲ့ပိုးတဲ့ကြောင့်လားအရင်ငကိုတုန်းကတွေ့တဲ့ပိုးကြောင့်လားဘယ်လိုလုပ်ခွဲပါလဲ
ကျမတို့စီမှာလူနာရောက်လာလို့ရှိလို့ရှိရင်ဘယ်ပိုးလဲတော့ကျမမပြောတတ်ပါဘူးဘာလို့လဲဆိုတော့ကျမကဓာတ်ခွဲခန်းမှာမလုပ်တော့လीတိကျမပြောတတ်ပါဘူးအဲလူနာရောက်လာလို့ရှိရင်အဲဆေးရုံတင်ဖို့အတွက်ကျမတို့ကအဲအချိန်မှာ swab ယူပါတယ် လူနာ positive လား negative လားသိချင်လို့ဘာလို့လဲဆိုတော့ positive ဖြစ်လို့ရှိရင် positive ward မှာထားတယ်အဲ့ဒါကို covid ward လို့ခေါ်ပါတယ် positive မဟုတ်ဘူးဆိုလို့ရှိရင်တော့ negative သမားကို positive နဲ့အတူတူထားလို့ရှိရင်ပို့ပြီးတော့ဆိုးကုန်မှာပေါ့နော်အဲ့ဒါကြောင့်မို့လို့
ဆိုတော့လူနာရောက်လာတယ်ရောက်လာလို့ရှိရင်ဒီခုဆက်များဟုတ်မဟုတ်မသိသေးပဲပထမဦးဆုံးဒီ covid ရှိတယ်ဆိုလို့ရှိရင်ခွဲထားလိုက်တာပေါ့နော
်ကျမတို့စီမှာအခုတော့အဲ့ November လအလယ်ကနေစပြီးတော့department of hot department နဲ့ cold department ပြန်ခွဲလိုက်ရပါတယ်အရင်ကအရင် pandemic ကလူတွေ covid suspected symptom နဲ့ပါတဲ့လူတွေကို hot နေရာမှာကျမတို့ကလက်ခံတာပေါ့ covid suspect မဖြစ်ဘူးဆိုလို့ရှိရင်တော့ cold နေရာမှာတွေ့ပါတယ
်ဟုတ်ကဲ့တနေ့တနေ့လူနာရောက်လာတဲ့နှုံးကိုပြောပြပေးတာဘယ်လောက်ရှိလဲဒီလိုမျိုးပေါ့နော်အရေးပေါ်ဌာနတွေကမနိုင်မနှင်းဖြစ်နေလားသိကြလို့ပါ
ဟုတ်တယ်တော့တနိုင်ငံလုံးမှာတော့အရေးပေါ်ဌာနတွေမှာအရန်အလုပ်များနေပါတယ်ဘူးအရင်ပန်ဒမစ်ကလိုပဲပြန်ဖြစ်သွားတာပေါ့နော်အဲ့လိုပဲအရန်ကိုအလူနာတွေကဒီ covid symptom နဲ့လာတဲ့လူတွေအရန်များတဲ့အခါကျတော့နောက်ပြီးတော့ staff တွေကလည်းနေမကောင်းကြဘူးလေဒီရောဂါနဲ့ staffing shortage ပေါ်လူနာများတာနေတော့အကုန်လုံးကလုံးချလိုက်နေတာပေါ့အဲ့
တော့ဟိုဖြန့်မြခြင်းအားဖြင့်လူနာဘယ်လောက်လောက်ရောက်လာတပါလဲဒီနေ့
300ကျော်ပါတယ်
တနင်္ဂနွေတိုင်းတာနဲ့ရောဒီ covid ရောဂါဖြစ်တဲ့လူနာဘယ်လောက်ရှိကြလဲတနေ့တနေ့
တနေ့တနေ့ positive ဖြစ်တာကတော့9000ပေါ့နော်9000 positive ဖြစ်နေတာတစ်ခါလောက်ရှိပြီလို့အဲ့ဒီမှာသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့ positive ဖြစ်တဲ့လူတိုင်းနဲ့ဆေးရုံရောက်လာတာတော့မဟုတ်ပါဘူးဆေးရုံကိုဘယ်လောက်ဒီရောဂါနဲ့ရောက်တယ်လဲဆိုတော့တော့ပြောရတာတော့ခက်ပါတယ်ဘာလို့လဲဆိုတော့ကျမ statistic မှာလည်းမလုပ်တော့လीမပြောတတ်ပါဘူးဘယ်လိုအတိအကျတော့ဒါပေမဲ့လို positive ကတော့အဲ့လိုပေါ့အရင်ကရန်နေနေရနေပြီးတော့ထောင်နေမဲ့ရှိရနေရနေပြီးတော့အခု9000လောက်ဖြစ်နေတာဟာတစ်ပတ်လောက်ရှိနေ
ဆိုတော့အခု Britain နိုင်ငံမှာဆိုလို့ရှိရင်ဒီ tier 4ပေါ့နော် lockdown ကအတ
ောင်ကြီ
းဒီ lockdown ချထားတဲ့အတွက်ကောဟိုလူနာရော့သွားတာမျိုးတွေ့ရပါလား
အဲ့ lockdown က effect တော့ရှိပါတယ် effect ရှိပါတယ်ဆိုတော့အခုပဲဥပမာပြောရလို့ရှင်တော့ကျမတို့ New Year ပြီးသွားပြီပေါ့နော်လို့မို့ဆိုလို့ရှင်တော့ New Year ညဆိုတာကျမတို့အတွက်နိုင်မဲပါပဲဒါပေမဲ့အခုအဲ့ဒါ New Year ညမှာအလောက်များများကြီးမဆိုးဘူးပေါ့နော်ဆိုတော့နေတော့တဲ့လူတော့လေပြောရမှာပါပဲအဲ့လော့ဒ်ဒေါင်းကအခက်ခက်ဖြစ်တယ်လို့ပြောရမှာပါပဲ
ဟုတ်ကဲ့ဆိုတော့အခုသိကျင်တာလေးတစ်ခုကဒီအခုချက်ညာဗီဇာပြောင်းပို့မျိုးအစ်စ်နဲ့အခုအရင်ငကိုမျိုးနဲ့ဖြားထားတာမျိုးတွေ့ပါလားလူနာတွေမှာလေ
ကျမ personal experience နဲ့ပြောလို့ရှိရင်တော့အဲ့ဒီလူနာတွေအားလုံးက very bad flu လို့ပါပဲအဲ့လိုအသက်ရှူကျတဲ့ရောဂါပါပဲအကုန်လုံးကျမတို့အဲ့လိုဒီဥစ္စာအစ်စ်လားပိုးအစ်စ်လားဒီဥစ္စာပိုးဟောင်းလားတော့ကျမတို့တော့မခွဲတတ်ပါဘူးဘယ်သူမှလည်းအတိအကျမပြောနိုင်ပါဘူးလာတဲ့လူနာတွေအားလုံးကအဲ့လိုပေါ့ကြက်ချားတွေကြီးနေအသက်ရှူကျတဲ့ oxygen level ကျနေမကောင်းဘူးပေါ့လူကလုံးဝနှုံးခွေပြီးတော့အသက်ကြီးတဲ့လူတွေကပိုဆိုးပါတယ်အဲ့လိုမျိုးမစားနိုင်မတောင်းနိုင်ခေါင်းတွေကိုက်အဲ့လိုမျိုးကြီးဖြစ်ပြီးတော့ရောက်လာတာပါအဲ့တော့ပိုးအစ်စ်လားပိုးအဟောင်းလားတော့ကျမတို့လည်းမခွဲနေတော့ပါဘူးဒါလို့ရှိရင်တို့ကိုဘယ်လိုဆက်ပါအောင်လုပ်မလဲတို့က intensive care ကိုသွားဖို့လိုလားမလိုဘူးလားအဲ့ဒီအချိန်မှာဆုံးဖြတ်ရတာပါအဲ
့ဒီယောဂဒီဟိုအကောင်းဆုံးဘယ်လိုလုပ်ရမလဲအကြံပေးချင
်အကောင်းဆုံးကတော့မဖြစ်ခင်အကာအကွယ်တာကတော့အကောင်းဆုံးပါပဲလို့ပေါ့ဒါကြောင့်အစိုးရကလည်းတတ်နိုင်တဲ့များပေါ့နော် lockdown ကိုလေဟိုစီးပွားရေးလည်းမပြတ်သွားရအောင် lockdown ကိုအဆင်ပြေတဆင်လုပ်ကြည့်နေတာပေါ့ဒါပေမဲ့လူတွေကလည်းနားထောင်ဖို့လိုပါတယ်အကောင်းဆုံးကတော့ prevention ကတော့အကောင်းဆုံးပါပဲလက်ဆေးရမယ်ရေးကြည့်တာမျက်နှာကိုမကန်ရဘူး mask တက်ရမယ်နောက်ပြီးတော့တယောက်နဲ့တယောက်က6ဖြေခွာပြီးနေရမယ်ပေါ့နော
်ကျေးဇူးများကြီးတင်ပါတယ်ဒေါက်တာလင်းနဲ့
ယူရီအမေရိကန်တန်ကတောက်ချာနေမနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပေါ်ပေါ်ပြက်ကောက်နှုတ်တင်ပြပေးတော့ပါမယ်။ Why Joe Biden should help Ranger people of Myanmar မြန်မာနိုင်ငံရဲ့ Ranger တွေကို Joe Biden ဘာကြောင့်ကူညီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Time သတင်း online မှာ Matthew Smith နဲ့ Andrew Rally တို့ရေးသားတဲ့ဆောင်မကိုကျွန်တော်အမျက်သူကတင်ပြပေးချင်ပါတယ်။ပြည်ကြော်2019အတွင်း Ranger 9000ကျော်ကိုမြန်မာစစ်တပ်ကတိုက်ခိုက်မောင်းထုတ်ပြီးနောက်ဂျိုးပိုင်းတန်ရာတွေကအမှားရုပ်အဖြစ်ကျင်းရင်းခဲ့ပေမဲ့လည်းစစ်ပိုင်းဆိုင်ရာအနာတရားဖြစ်မှုတွေကကြီးမားတဲ့ပမာဏနဲ့ Ranger လူမျိုးတွေကြားဆက်လက်ဖြစ်ပွားနေတယ်လို့အစကြည့်ပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ Ranger 9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့စစ်တပ်ရာမျိုးစုံနဲ့တောင်းတင်နေပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ခန့်မှန်းချက်အရရွေရောက်ပြီးသူ Ranger 15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းဟာအလေအလတ်ဓမ္မမဟုတ်ရင်အားပြောတဲ့စိတ်စိတ်ကလေးအဖြစ်မှုတွေကိုခံစားနေကြရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းကြာသေးမီကထွက်ရှိလာတဲ့45 Rise အဖွဲ့ရဲ့အစီရင်ခံစာတဲ့အရာ ဒုက္ခသည်စကန်နဲ့ကရေဂျာ84ရာခိုင်နှုန်းဟာပြင်းထန်တဲ့စိတ်ပီစီမှုတွေကိုကြုံတွေ့နေရပြီး62ရာခိုင်နှုန်းကတော့အတိတ်စီ6ပြီးစိတ်ကစင်းလျားဖြစ်တဲ့လက္ခဏာတွေပြနေရလို့ဖော်ပြထားပါတယ်။ဒါ့အပြင်လူအဖွဲ့အစည်းတွေမှာလည်းနှိပ်စက်မှုဓာတ်ထုတ်မှုရိုက်နှက်မှုပြစ်ခတ်မှုနဲ့ဒိမ်မန်းဆိုင်ရာတက်ခတ်မှုတွေပါဝင်အကြမ်းဖက်မှုနှုန်းတွေမြင့်မားနေတယ်လို့ဆိုပါတယ်။ဒေါ်နယ်ထရမ့်အဆိုအရဒီပြဿနာတွေကိုမမြင်တာတော့မဟုတ်ပါဘူးတဲ့။ရင်ဂျာတွေအတွက်တရားမျှတမှုလိုအပ်နေတဲ့အကြောင်းကိုနိုင်ငံသားရေးဝန်ကြီးတွေဖြစ်တဲ့ Teller Sen နဲ့ Pompeo နှစ်ဦးစလုံးကလူသိရှင်ကြားထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဒါအပြင်ဒုသမရ Mike Pence ကလည်းမြန်မာပြည်ရဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့2018ခုနှစ်အတွင်းစင်ကာပူမှာပြုလုပ်တဲ့ဒေသထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံစဉ်အချက်ပတ်တပြည့်မှုတွေပြုလုပ်ခဲ့ကြတဲ့စစ်တပ်နဲ့အခြားစုဖွဲ့တွေကိုစင်ကြေပေးလို့မရဘူးလို့ပြောဆိုခဲ့တာရှိပါတယ်။ American နိုင်ငံသားရေးဝန်ထမ်းအနေနဲ့လည်းရရှိမှာရင်ဂျာတွေအတွက်အကြီးမားဆုံးအလှရှင်ဖြစ်နေပြီး2020တနှစ်တည်းဒေါ်လာသန်း200ပါဝင်2019ကစလို့အစုစုပေါင်းဒေါ်လာ 1.2 ဘီလီယံအသုံးပြုခဲ့ပြီးဖြစ်ပါတယ်။ရစက်မှုတွေအတွင်းပါဝင်ခဲ့ကြသူတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အခြားထိပ်တန်းအရာရှိတွေကိုလည်း American ဆိုအနေနဲ့ပိတ်ဆို့အရေးယူခဲ့တာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းစုံစမ်းစစ်ဆေးရေးတွေပြုလုပ်နိုင်မှုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့အချက်လက်ရှာဖွေရေးဖွဲ့ FFM ဖွဲ့စည်းနိုင်ရေးအတွက်လည်းနိုင်ငံရေးဝန်ကြီးဟောင်းတယ်လာဆန်ကထောက်ခံပေးခဲ့တာတွေလည်းရှိရလို့ဆိုပါတယ်။သမရထရမ့်နဲ့နိုင်ငံရေးဝန်ကြီးပွန်ပီယိုတို့လှုပ်ဆောင်မှုပြက်ကွက်ခဲ့တာတွေကိုဂျိုးဘိုင်ဒန်အစိုးရအနေနဲ့လှုပ်တင်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါဗျ။အဲ့ဒီထဲမှာလူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့မျိုးတုံးတပ်ဖြတ်မှုတွေကဲ့သို့သောရိန်ဂျာတွေပေါ်တတ်သမတ်မတ်ကျူးလွန်ခဲ့မှုတွေကိုအစဉ်အမြန်တုတ်ပြန်ဆောင်ရွက်ဖို့နဲ့နိုင်ငံရေးဝန်ကြီးဌာနကစုဆောင်းထားတဲ့အချက်လက်တွေကိုတောင်ဝင်မှုတွေဆက်လက်ဆောင်ရွက်နေတဲ့နိုင်ငံတကာတရားရုံး ICJ ကဲ့သို့သောအဖွဲ့အစည်းတွေကိုထောက်ပံ့ပေးဖို့စတဲ့ဦးစားပေးတွေပါဝင်ပါတယ်။ Biden အနေနဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမြဲတမ်း veto power ကိုအသုံးပြုပြီးကာကွယ်ပေးနေတဲ့တရုတ်နိုင်ငံကိုလည်းစီးယုံတိမ်သိမ်းမှုအစီအစဉ်တွေပြုလုပ်ထားဖို့လိုအပ်ပြီးသို့မှသာမြန်မာပြည်ရေးကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲလို့ရမှာဖြစ်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။သမရထရန်လက်ထက်မှာလုံခြုံရေးကောင်စီကတဆင့် Ranger အရေးကို ICC ကိုလွှဲအပ်နိုင်မှုပြက်ကွက်ခဲ့ပေမဲ့ Biden လက်ထက်မှာတော့များစွာသောလူနည်းစုတိုင်းရင်းသားတွေအပေါ်မှာနိုင်ငံတကာအဆင့်ရာဇဝတ်မှုတွေဆက်ပြီးကျူးလွန်နေတဲ့မြန်မာစစ်တပ်ပေါ်တရားစွဲဆိုနိုင်မှုအတွက်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုကူညီသင့်တယ်လို့ဆိုပါတယ်။ဒါ့အပြင် Biden အစိုးရအနေနဲ့မြန်မာပြည်တွင်းကလူအခွင့်အရေးကာကွယ်သူတွေကိုနှစ်ဆပတ်မှုပေးဖို့လိုအပ်ပြီးRanger ရဲ့ပြေးဝတဲ့နိုင်ငံသားအခွင့်အရေးပြန်လည်ရရှိရေးအပါအဝင်တိသာတင်ရှားတဲ့တိုးတက်မှုတွေနဲ့ချိတ်တွဲဆဲဆက်ပြီးတော့လှုပ်ဆောင်တင်ကြောင်ထောက်ပြထားပါတယ်။အပြည့်စုံကတော့ www.time.com မှာဖတ်ရှုနိုင်ကြပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်ရှင
်။အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကျောက်စိတ်လုပ်ငန်းမှာတံပရာရာရှိတွေ၊ကုမ္ပဏီပန်ရှင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအများဆုံးအကျိုးခံစားနေကြပါတယ်။ဒါပေမဲ့ပြည်သူတွေထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေဘဝနဲ့ညီကုန်းချုပ်နေရကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါမယ်ခင်ဗျာ
။လူနေ2019ဇန်နဝါရီလ30ရက်နေ့မှာပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းတဲ့မြမကျောက်စင်းကျန်ကဥပဒေမှာကျောင်းပြက်လုပ်ငန်း3မျိုးကိုအတိအမှတ်ပြုထားပါတယ်။ငားဧကရဲမပေါ်တဲ့လုပ်ွက်မှာ3နှစ်ဒုဗောက်ခွင့်ရတဲ့အလတ်စားလုပ်ငန်းနေကားတဲ့မပူတဲ့လုပ်ွက်မှာနှစ်နှစ်ဒုပေါ်ခွင့်ရတဲ့အသေးစားလုပ်ငန်းတေးကားတဲ့မပူတဲ့လုပ်ွက်မှာတစ်နှစ်လုပ်ခွင့်ရတဲ့လက်လုံလက်စားလုပ်ငန်းစတဲ့လုပ်ငန်း၃မျိုးဖြစ်ပါတယ်။ဥပဒေပုံမှန်44အရာအလုတ္တမချမ်းမာရေးအန္တရာယ်ကင်းရှင်းရေးမတော်တဆဖြစ်ပွားမှုကာကွယ်ရေးပတ်ဝန်းကျင်ထိခိုက်ပျက်စီးမှုစစ်ဆေးရေးစတာတွေကိုလုပ်ဖို့တပ်ထုတွင်ဦးစီးဌာနမှတာဝန်ရှိပါတယ်။ဒီဥပဒေမတိုင်မီ2016ဇူလိုင်လမှာ ကျောက်စိမ့်ဒုက္ခလိုင်စင်တက်တန်းတုံးမြင့်နဲ့အသက်ထုတ်ပေးမှုကိုအစိုးရကခိတ္တရပ်ဆိုင်းလိုက်ပါတယ်။ဒါပေမဲ့အနည်း20ကျော်တူးပေါ်ခဲ့တဲ့ဒဏ်ကိုဖားကရန္နာမီခံနေရပါပြီ။ဖားကကိုပြတ်တန်းစီစင်းတဲ့ဥရုချောင်းနဲ့ချောင်းလက်နဲ့တွေမှာဆွန့်ပစ်တဲ့ငွေစာတွန်ချမှုကြောင့်ချောင်းကျန်းပြင်ပေ20လောက်မြင့်လာပြီးချောင်းလက်တဲ့တဝက်ကျော်လောက်တိမ်ခေါ်သွားတာကြောင့်ရေရှာမှုရေရုညံ့မှုနဲ့ကြုံတွေ့နေရပါတယ
်။ဖားကန်ကြောင်စိန်လောက်ွက်တွေမှာမြေပြူရာဟာမကြာခဏကြားနေရတဲ့သတင်းဖြစ်ပါတယ်။အခုချိန်ထိတည်ဆုံးသူပေါင်း900ကျော်မကရှိနေပြီလို့ခန့်မှန်းပါတယ်။ဆွန့်ပစ်မြေစာဘုံတွေဟာအလွန်မြင့်မားတဲ့အတွက်မိုးတဲထန်တဲ့အခါနဲ့ကုမ္ပဏီတွေကမိုင်းဖောက်ခွဲတဲ့အခါမြေပြိုကျတာကြောင့်ကုမ္ပဏီဝန်ထမ်းရောရေမစေးကြောက်ရှာဖွေသူတွေပါရေစာပုံပြပြီးတည်ဆုံးကြရပါတယ်။အကြီးစားကြောင်စိမ့်လုပ်ငန်းမရှိအောင်ခွင့်ပြုတဲ့လုပ်ကွက်ကိုကန့်သတ်ထားပေမဲ့ကုမ္ပဏီတွေဟာအသေးစားအလတ်စားလုပ်ကွက်တွေကိုရယူနိုင်တာမို့ကုမ္ပဏီတစ်ခုတည်းလုပ်ကွက်အများအပြားရနေတာမျိုးလည်းရှိပါတယ်။လိုင်စင်သက်တမ်းအတွင်းအမြတ်ထွက်ဖို့အရေးကြီးတာကြောင့်ရေစာကိုစီးမဲ့ကမ်းမဲ့ဆွန့်ပစ်ရာကမြေစာပုံတွေအစမတန်ကြီးမားလာတာဖြစ်ပါတယ်။ကုမ္ပဏီတွေကစွန့်ပစ်တဲ့မြေစာပုံမှာအဖို့တန်ကြောင်းမြေရန္နာတွေရှိနေနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြောက်ရှာဖွေသူတွေကိုရေမစေးသမားတွေလို့ခေါ်ကြပါတယ
်။ကြောက်စင်းလောက်ကွက်နဲ့မလွတ်ခင်းတဲ့ခြေရွာတွေကိုကုမ္ပဏီကရောကြီးပေးပြီးရွှေပြောင်းခိုင်းပါတယ်။အိမ်ခြေတွေကိုလိုက်ပြီးတိုင်ကို15သိန်းနဲ့30အကြာရောကြီးပေးပါတယ်။ရွာသားအများစုကရေမစေးကြောက်ရှာဖွေပြီးအတမွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါလေအခြားဒေသကလာတဲ့ရေမစေးသမားတွေထဲမှာရခိုင်ပြည်နယ်ကအများဆုံးဖြစ်တယ်လို့သိရပါတယ်ကျောက်စိမ့်နယ်မြေမှာအလုလုသူပေါင်း3သိန်းကျော်ရှိမယ်လို့ခန့်မှန်းကြပါလေဒါပေမဲ့ရေမစေးကျောက်ရှာဖွေသူထဲမှာအချို့အမြတ်ခံစားရသူဟာအလွန်နည်းပါတယ်တမတော်အရာရှိတိုင်းနာလက်နဲ့ကိုင်းတဲ့ပုဂ္ဂလိကကုမ္ပဏီတွေအများဆုံးအချို့ခံစားရပါတယ်
KIA ကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်မတော်တို့1994မှာအပြစ်ခတ်ရန်စဲခြင်းကစပြီးပြန်လည်ပြစ်ခတ်ကြတဲ့2011ခုနှစ်ထိ18နှစ်လုံးလုံးစိတ်ကြိုက်ကြောင်စိမ့်တူးဖော်လာကြတာမို့ဖားကန်ဒေသရဲ့ပထဝီအနေအထားဟာလုံးဝပြောင်းလဲသွားပါတယ် KIA လုတ်ပန်ခွင့်ရောင်းနေသွားပြီးတပ်မတော်လွှမ်းမိုးမှုပိုများပြားလာပါတယ်စစ်အစိုးရကတပ်တူတွင်လိုင်စင်ချပေးတာမို့စစ်အစိုးရနဲ့နီးစပ်တဲ့အတိုင်းဝန်းဟာအများဆုံးအကျိုးခံစားရပါတယ်ဒီလူလူတို့ကတော့ရေမစေးသမားဘဝအဖြစ်နဲ့ရက်တည်ကြရပါတယ်ရေမစေးသမားတွေတွေ့ရှိတဲ့ကြောက်မြက်ကိုလောက်ပန်းဆိုသူတွေကဝေယူကြပါတယ်ဒါကြောင့်ရေမစေးသမားနဲ့လောက်ပန်းဟာအပြန်လန်မှီခိုနေရတဲ့သဘောလည်းရှိပါတယ်ကြောင်စိမ့်နေမြေမှာအစိုးရကအလုတ်ကင်ဖန်တီးပေးနိုင်တာမဟုတ်ပါဘူ
း2019ကြောက်မြက်ဥပဒေကပြဋ္ဌာန်းတဲ့လက်လုံလက်စားလုပ်ွက်ကိုဖခန်ရန်နာနေမြေမှာလွန်ခဲ့တဲ့နှစ်မတ်လကပထမဦးဆုံးရောင်းချတဲ့အခါစိတ်ဝင်စားသူနည်းနေပါတယ်။လောက်ွက်တကွက်မှာကြက်ငွေ6သိန်းဝယ်ရင်းနှီးရမှာကိုတွတ်ဆုံနေကြဝင်ရပါတယ်။လောက်ွက်300ကျော်မှာ30ရာခိုင်နှုန်းသာဝယ်ကြပါတယ်။ဖခန်ရန်နာမြေမှာကြောက်စင်းကူဖို့ဝင်ပေးထားတဲ့မြေဧက3တန်းနီးပါးရှိကြောင်းသိရပါတယ်။2019ကျောင်းမြဥပဒေမှာအကြီးစားလုပ်ငန်းကိုအတိအမှတ်မပြုပါဘူး။အလတ်စားအသေးစားနဲ့လက်လုံလက်စားကူတာအတိအမှတ်ပြုပါတယ်။NLD အစိုးရမတိုင်မီကဧက50တရာရှိတဲ့လုပ်ငန်းကြီးတွေကြီးစိုးတာကွယ်ပြောက်သွားရင်မြေပြုံမှုတည်ကျေပျက်စီးမှုပပျောက်သွားမယ်လို့ယူဆကြပါတယ်။ဆယ်ရန်တရာကြီးတွေတုံးတဲ့ကုမ္ပဏီတွေစနစ်တကျမလုပ်တဲ့အတွက်မြေပြိုရတာဖြစ်လို့ကုမ္ပဏီကြီးတွေနဲ့သူတို့ကိုကြီးကြပ်တဲ့ဝန်ကြီးဌာနတွေမှာတာဝန်အရှိဆုံးဖြစ်တယ်လို့အချင်းသတင်းဌာနကဆိုပါတယ်။ကျောက်ဆင်းမြေဟာလိုင်စင်ရလူတက်ကွင်းဆိုတဲ့လှုပ်ရှားမှုကိုလုံးရဲ့ဇူလိုင်လကစပြီးဒေသခံတွေပြုလုပ်နေပါပြီခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလမွေးပြီးမိခင်စောင့်ရှောက်ပုံကိုကြောပြထားပါတယ်ကိုဗစ်ကာလမှာကလေးမွေးပြီးမိခင်တွေအနေနဲ့ဒီကိုဗစ်ရောဂါသံသယရှိတာပိုးတကယ်ရှိတာတွေထစ်ကောင်းဖြစ်လာနိုင်တာမို့ကလေးနဲ့မိခင်အတွက်စောင့်ရှောက်တတ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီမွေးကိစ္စကလေးလေးကိုဘလို့ကင်တွယ်နှုတ်တိုက်ပြီးမိခင်ကိုယ်တိုင်ယူပိုင်းစိတ်ပိုင်းဘလို့သတိထားစောင့်ရှောက်ကမိသားစုဝင်တွေကရောဘလို့ကူပေးတင်ပါလဲဒီအကြောင်းသဖွားမိရထုကူအငိမ့်သားဗမောက္ခဒေါက်တာမြတ်တီတာကိုစွန်တော်ဝင်းမင်းကမေးထားပါလဲ
ဟု ကဲ့သာဖာမီးရဲ့ထုတ်ပြန်ဆရာဝန်ကြီးဗမခဒေါက်တာမြတိယာဆရာကျွန်တော်တို့ဒီအခုကိုဗစ်ကာလမှာကိုဝင်ဆောင်တွေအနေနဲ့ဒီကိုဗစ်ကာကွယ်ရေးတွေကိုပို့လို့ဖို့နောက်အိမ်မှာအတက်နေဆုံးနေဖို့ဒါပေမဲ့ဒီကိုဝင်ဆောင်စောင့်ရှောက်မှုကိုတော့အတက်နေဆုံးပြဖို့ပေါ့နော်အထူးသဖြင့်တော့ကိုဝင်ရင့်လာတဲ့အချိန်ပေါ်ဆရာမအဲ့ဒီကြောင့်လေးကိုကျွန်တော်တို့ပြီးတဲ့တစ်ခေါက်ကပြောခဲ့ကြပါတယ်ဆရာမဒီတစ်ခေါက်တော့ဆရာမရေဒီကလေးမွေးပြီးချိန်မှာရောအခုကိုဗစ်ကာလအတွက်ဆရာမအဓိကပါရမှာစင်းလဲ
မွေးပြီးပြီဆိုရင်တော့မွေးပြီးကာစားပြီလေတချို့တစ်ခါလေးယောက်ျားက positive ဖြစ်သွားတယ်အိမ်မှာမျိုးသမီးကမိရင်းထဲမှာဖြစ်နေတယ်ဆိုရင်မွေးပြီးကာစားပေါ့နော်အဲမိရင်းထဲမှာကလေးကလည်း newborn လေးပေါ့နော်အဲ့ဒါမျိုး quarantine နဲ့ရောက်လာမယ်နော်ထားမလားဒါမှမဟုတ်လို့ရှိရင်အဲဒါအမေကပါမ positive ဖြစ်တယ်။အမေကအနေနဲ့ပဲ quarantine လုပ်တာ။တခါတခါကျရင်တော့အမေကိုယ်တိုင်က positive ပေါ့နော်။အဲ့တော့အမေ positive မဖြစ်သေးတဲ့သူရော positive ဖြစ်ပြီးတဲ့သူရောပေါ့နော်။အဲ့ဒီမှာအရေးကြီးတာကလေးနဲ့အတူနေမလားနော်။အတူမနေဘူးလားပေါ့။ဟောကလေးကိုကူးစက်နိုင်မလားပေါ့။အဲ့တော့ကလေးကိုကူးစက်နိုင်မလားဆိုတော့နှုတ်တိုက်ခြင်းရတော့မကူးစက်ဘူး။ဘာဖြစ်လဲဆိုတော့နှုတ်ထဲမှာ virus အခုချိန်ထိတော့ပါတဲ့အထောက်အထားတွေရှိသေးတယ်။အဲ့တော့နှုတ်ရရနေပြီးတော့မကူဘူး။ဒါပေမဲ့နှုတ်တိုက်တယ်အတူနေတယ်ဆိုရင်အမေနဲ့အနေနီးနေပေါ့။နှုတ်တိုက်တယ်ဆိုရင်ဝင်ထဲမှာထားမယ်အနေနီးနေ။အနေနီးရဆိုလို့ရှိရင်ကုဆက်နိုင်တာပေါ့။အဲ့တော့အဲ့ကုဆက်နိုင်တဲ့ risk ရှိတယ်။ဒါပေမဲ့နှုတ်မတိုက်ဘူးဆိုရင်ပေါ့ဆိုတော့နှုတ်မတိုက်တော့အမေရှိရရမယ်ပူကံအားတွေတော့ယောဂကာကွယ်တဲ့တက်တီဟိုဟာရတက်တီပေါ့။နော်အဲ့ဒါတွေလည်းခလေးကဆုံးရှုံးပါမယ်။အဲ့ဒါပြင်အမေရင်ဝင်မှာနေရတဲ့ပန်ရောစင်တွင်မှုဆိုတဲ့ဟာလေဆုံးရှုံးသွားမယ်အဲ့တော့နောက်နှုတ်ရိုက်တိုက်ခြင်းရဲ့အကြောင်းစုတွေအများကြီးရှိတယ်လေဒါတွေအကုန်လုံးကအမိဘက်ကလည်းဆုံးရှုံးသွားနိုင်တယ်ခလေးကလည်းဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ဒီနှုတ်မတိုက်ခြင်းကြောင့်မလို့ဖြစ်နိုင်တဲ့ဆူချိုးတွေပေါ့ခလေးကခါရချိုးတင်မယ်ခလေးကခုနအားနေမယ်အဲ့ဆူချိုးတွေရှိမယ်နှုတ်တိုက်ခြင်းရဲ့အကြောင်းစုတွေရှိတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုကိုဗစ်ကာလမှာဒီတန်မြတ်ပဲရှိရှိဒီယောဂပဲရှိရှိပေါ့ဆရာမနော်ဘလူးမျိုးနှုတ်တိုက်တယ်လေဆရာမကြီး
အဲ့မှာအမေရဲ့နှုတ်ကိုတော့တိုက်ချင်တယ်ဒါပေမဲ့အမေနဲ့ကလေးနဲ့အမေမင်းကြီးအောင်နှုတ်ကိုကျထုတ်ပေးမယ်ပြီးတော့တယောက်ကဆွန်လေးနဲ့တော့တိုက်တယ်ပေါ့နှုတ်တွေကမပါဘူးအမေမင်းကြီးအောင် social distancing နဲ့ထားပြီးတော့တယောက်ကတိုက်ပေးမယ်ဆွန်လေးနဲ့ပြန်ကောင်းတယ်ပူနဲ့တိုက်ရင်တော့ပူမတန့်လို့တို့ပါလို့ဆိုရဲပြဿနာဖြစ်နိုင်တယ်လေနောက်ကကြတော့အမေက positive ဆိုတာကအချိန်မှပြန်ကောင်းမှာပဲလေအဲ့တော့ဘူးနဲ့တိုက်လိုက်လို့ရှိရင်တော့တကယ်လို့အမေကနေကောင်းသွားလို့အမေတို့ပြန်တိုက်မယ်ဆိုတဲ့အခါမှာကလေးကအမေတို့ဒီကောင်းနဲ့ဒီတို့ဘူးရဲ့တို့ဒီကောင်းနဲ့ nipple confusion ပေါ့နော်အဲ့လိုမျိုးဖြစ်သွားတတ်ပါတယ်ဒါကတော့စဉ်းစားစရာနည်းလမ်းတစ်ခုပေါ့တို့ဘူးပူလိုက်တယ်ဆိုရင်တော့အမေတို့ကိုကလေးကဆုံဆုံသွားမှာဖြစ်ပါတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကဒီလိုမျိုးပါလာပြီပေါ့နော် quarantine site မှာထားရတော့မယ်ဆိုရင်တော့အောင်စလင်းကိုခေါ်တာပေါ့နော်သူတို့ကိုအကျိုးကြောင့်ဆိုးကောင်းတွေကိုတေချာရှင်းပြပေးဖို့လိုပါတယ်ရှင်းပြပြီးတော့ဝိချေတတ်ဖို့လိုပါတယ်နော်အရေးကြီးတာကကျမတို့လူကိုပြည်နိုင်ငံနေပါလိမ့်နှုတ်မတိုက်လို့နှုတ်မတိုက်ပဲနဲ့နှုတ်ကိုတိုက်ဆိုတော့အဲ့ရဲ့ express ကြီးတော့ကြီးတန်းမှုဖတ်တန်းမှုရေဘူးတန်းမှုဖြော်ရည်နီးတန်းမှုဆိုတဲ့ဟာလေအဲ့အရာမလိုက်နာနိုင်လို့ကလေးမှအန္တရာယ်ဖြစ်နေသလိုရှိရင်ပို့ပြီးတော့ဆိုးယူများပါတယ်နော်ဒါကြောင့်မို့ကျမတို့အမေနဲ့အားသာဝင်ကြီးဌာနကတော့အမေ positive ဖြစ်ရင်တော့သူတို့နှုတ်တိုက်ခြင်းနဲ့ counseling လို့နှုတ်တိုက်ခြင်းနဲ့ဆိုရင်ကလေးကိုနှုတ်တိုက်လို့ရပါတယ်။သူကနေအခုဆက်ပါ
ဟုတ်ကဲ့အဲ့တော့တကယ်လို့မိစင်တို့တိုက်မယ်ဆိုရင်ဆင်မကြီးအတက်နိုင်စေဘူးလို့ကာကွယ်ပြီးတိုက်နိုင်တယ်။
ဟုတ်ကလေးနှုတ်တိုက်နေတဲ့အမေဆိုလို့ရှိရင်မောက်ဆိုတီတီခြားခြားကိုတိုက်ရပါလိမ့်မယ်။အခုတစ်ချိန်ကလေးနှုတ်တိုက်မယ်ဆိုလို့ရှိရင်ဒီပုံပြီးတိုက်ရမယ်။အချိန်ပြည့်တက်နိုင်ရင်အကောင်းဆုံးပဲဖြစ်ပါလိမ့်။ပြီးလို့ရှိရင်ကလေးကိုလည်းတို့တိုက်တဲ့အချိန်ကိုချိန်မှာပေါ့တိုက်နိုင်တဲ့ကလေးကိုအတိုင်အတွဲအနည်းဆုံးဖျက်ထားမယ်။တိုက်တွေတော့မယ်ဆိုရင်အမီလက်ကိုတိတိချာချာဆင်းမယ်။ကလေးကိုမတိုက်တွေခင်လဲဆင်းမယ်။ကလေးကိုတိုက်တွေပြီးရင်လည်းလက်ကိုတိချာဆေးရပါမယ်။အဲ့တော့ပြီးတော့ကလေးကိုနှုတ်တိုက်နေတဲ့အချိန်ခါမှာအတော်တဆပေါ့နော်။ဟိုချောင်းဆူးမိရေဟတ်ချူးလုံးမိရေဆိုတာမျိုးမဖြစ်အောင်တိချာမှာဖြစ်ပါတယ်။ social distancing ကတော့ရင်ခွင်နဲ့နှုတ်တိုက်နေတာ distancing လို့ကြီးတိုက်လို့မရတော့လေပဲ။ကြည့်တွေ့နေတဲ့ကောင်နဲ့အောင်လို့ဖို့တူတယ်
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီကလေးမွေးပြီးတဲ့အချိန်မှာ
အဲကလေးမွေးပြီးတဲ့အချိန်ခါမှာဟောမမွေးခင်ရောပေါ့နော်အရေးကြီးတာလေးတစ်ချက်ကနော်တကယ်တော့ဒီပုံစံမွေးခင်ကြီးကအခုဆိုလေးပဲသူတို့စိတ်တော့ကရှိကြတယ်လေအချိန်သွားပြရမှာလဲကြောက်တယ်မကြပြန်ရင်လည်းအိမ်မနေကိုထဲကကလေးကနေကောင်းရဲ့လားပုံမှန်ကြည့်ထွားရဲ့လားစိတ်ကူနေအဆောဆောင်းရိုက်မဲ့ရိတ်ရောက်ပြီးမတော်ရသေးဘူးအဲ့စိတ်တော့ကရှိနေတယ်လေခုန ကူသွားလိုက်ရင်လည်းစီကံသွားရင်ငါများကူလာပြီမလားဆိုတဲ့တော့တာရှိနေတယ်ပေါ့အဲ့ဒါပြင် quarantine မှာနေရတဲ့အခါဆိုပူးဆိုးသေးတယ်ပေါ့သူတို့ဒီကိုဝင်ရောက်မှုလို့ဟိုနေရာထိုင်ရတာခက်တယ်အဲ့ဒီအချိန်ခါမှာဒီ quarantine site မှာသွားကိုယ်နေအိမ်ဟုတ်တဲ့နေရာမှာသွားနေရတယ်ဒီချိုးကအိမ်ကအဆင်မပြေတာရှိနေကိုယ့်အကူတယောက်ထဲရှိလို့ဆောင်းလို့အဆင်မပြေဘူးလမ်းလျှောက်လို့အဆင်မပြေဘူးပေါ့အဲ့လိုအခက်အခဲတွေအပြင်ကိုတော့အစားအသောက်အခက်အခဲရှိနေကိုယ်နဲ့တော့ရှူရှူခဏခဏပေါ့ရတယ်။အိမ်ကဆန်းကတော့ရတယ်။အိမ်ကအရင်ကလမ်းဝေးနေမယ်။အဲ့တော့သူတို့မှအဲ့တော့ရုပ်ပိုင်းဆိုင်ရာခံစားချက်တွေရှိနေတယ်။အဲ့ဒါအပြင်စိတ်ပိုင်းဆိုင်ရာကလည်းသူ့ quarantine နဲ့ဆက်ထားတယ်ဆိုရင်ကျန်တဲ့လူရှိရာကိုယ်များကိုယ်မလားကိုယ်ကူးရင်ကိုယ်ပိုက်ထက်ကလေးစီများရမလား။ဘာများဖြစ်မလဲဆိုရဆိုရင်ပေါ့။နောက်ကအိမ်မှာကျန်ခဲ့တဲ့လူကကျန်ခဲ့တယ်။အဲ့လူတွေကိုစလမ်းမိစိတ်ကူးနေ။အိမ်ကကျန်တဲ့ကလေးတွေကျန်တဲ့မိသားစုတွေကိုတော့ပါပြီးရှိနေတယ်။ဆိုတဲ့အခါကျတော့ကိုယ်ဝင်တွေရောနှုတ်တိုင်းမိရင်လည်းဘိုးရည်စားစားမှာဒီဟော်မုန်းအကြောင်းလေးတွေနဲ့သူ့မှာအလူလူနေစိတ်တက်ကြတဲ့ပြဿနာရှိပါတယ်ဒီလိုမှလည်းစိတ်တက်ကြတဲ့အားငယ်တတ်တဲ့ဝင်းနေတတ်တဲ့တော့ဒီလိုသောကတွေ stress တွေများတဲ့အခါမှာငါကကိုယ်ဝင်ကြောင့်ပြီးတွင်းကြောင့်ဖြစ်တဲ့ဒီစိတ်တက်ကြတာနဲ့ပေါင်းလိုက်လို့ရှိရင်ပိုပြီးတော့ဆိုးသွားတတ်ပါတယ်ဆိုအဲ့ဒါကိုကိုယ်ဝင်တွေအနေနဲ့လေကိုယ့်ဟာကိုယ်လည်းသိထားဖို့လိုတယ်လို့မိသားစုကလည်းဒါလေးကိုသိထားပြီးကြည့်ဦးတစ်ဆိုင်ဆိုလို့ရှိရင်ဒီစိတ်တက်ကြတာအားငယ်ရာကြီးကိုစက်တိုင်းတည်းတော့ပါအောင်လုပ်လို့ရမှာပေါ့အဲ့လိုမှမရဘူးမအိပ်ဘူးမစားဘူးဖြစ်နေတယ်ဆိုရင်တော့စွန့်ကျင်တဲ့သမားရဲ့ဌာနကိုအကြောင်းကြားလူအိုက်နဲ့စိုက်ကိုဆူဆူဆပ်ပတ်ပေါ့အဲ့ဒါလေးတွေဆွေးနွေးပေးနိုင်ဖို့အတွက်ရည်ကြီးပါတယ်အဲကွာရန်တီးဆိုင်မှာမဟုတ်ပဲအိမ်မှာနေတဲ့ကိုဝင်တွေလေးဒီစိတ်တော့ကားတွေဒီကာလမှာစမှာပါပဲနော်အဲ့တော့အဲ့ဒါလေးတွေကိုအလုံးပိုင်းကြည့်ဆိုက်ကိုလုပ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ရှင
်
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့တောက်မဲမြို့နယ်မှာတိုက်ပွဲတွေကြောင့်ဆစ်ဆောင်လူဦးရေ2000ဝန်းကျင်ရှိနေပါတယ် KNU တပ်မဟာ1တထုံခရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာအချို့မှာ KNU နဲ့တပ်မတို့အကြားစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေတယ်ဆိုတာနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့မြို့နိုင်ငံရေးပါတီ MUP တို့တွဲဆုံမှုပြက်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမှာနှစ်ပတ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးစစ်တပ်ကြောင့်တေးချေတန်ရရသူတွေရှိနေပါတယ် TNLA နဲ့ RCSS SSA တို့အကြား TNLA နဲ့အစိုးရတပ်မတော်တို့အကြားဒီဇင်ဘာလလယ်ပိုင်းကတည်းကကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တာပါ TNLA နဲ့ RCSS SSA တို့အကြားဇန်နဝါရီလ5ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်တူမြို့နယ်ညောင်ဆွဲရွာမှာလက်နက်ကြီးကျလို့နေအိမ်တလုံးပျက်စီးပြီးလူတဦးသေဆုံးခဲ့ပါတယ်။လက်ရှိကြောက်မဲမြို့နယ်တော့ဆောင်ရွာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အုံငါပုံကြီးကျောင်းနဲ့ကြောက်မဲမြို့တွင်နေဆိုင်ရာဆွေမျိုးတွေစီရရှိနေတဲ့စစ်ပေးရှောင်တထောင်ကျော်နဲ့နမ်တူမြို့နယ်ပန်ခမ်အုပ်စုနန်းဆိုင်အုပ်စုအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နန်းဆိုင်ပုံကြီးကျောင်းမှာစစ်ပေးရှောင်တထောင်နီးပါးရှိနေပါတယ်။စစ်ရှောင်အများစုကအမျိုးသမီးတွေဖြစ်နေတာကြောင့်အမျိုးသမီးအသုံးဆောင်ပစ္စည်းတွေအထူးလိုအပ်နေတယ်လို့စစ်ရှောင်ကိုညီရဲကော်မတီကပြောပါတယ်
KNU PM မြို့ရာစီယုံထိန်းချုပ်နယ်မြေတပ်မဟာတပ်တထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်ကြားစစ်ရေးတပ်ဖွဲ့ပြန်လည်သင်းမာလာမှာကိုစိုးရိမ်နေကြပြီးသတိနဲ့သွာလာနေထိုင်နေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဘီလင်းမြို့နယ်ကျောင်းစိတ်ကျေးရွာမှာအခုလ၂ရက်နေ့မှာ KNU နဲ့နေကြာစောင့်သတ်ကြားပြေကပ်မှုအနေနဲ့ရှိလာတဲ့အတွက်အနီးအနားမှာရှိတဲ့ကျေးရွာတွေမှာဒေသခံတွေကအသက်အန္တရာယ်ကိုကာကွယ်တဲ့အနေနဲ့ဘုံခုချင်းတွေကြိုတင်တူးထောင်နေကြပါတယ်။အခုလမှာ KNU စစ်မဟာသစ်ဒေသမှာစစ်မတော်နဲ့ PGF ပူးပေါင်းပြီးစစ်ရေးလှုပ်ရှားမှုတွေရှိလာသလို၎င်းတို့ရဲ့ခရိုင်ရုံးကိုလည်းစစ်မတော်ဘက်ကဒရုန်းအသုံးပြုပြီးစုံစမ်းမှုပုံစံတွေထပ်မံလှုပ်ဆောင်နေတယ်လို့ KNU စစ်မဟာသစ်တထုံခရိုင်တွင်းမှူးဘဒူစောစုမြစ်ကပြောပါရယ်စာပြင် KNU စစ်မဟာသစ်ပါဝင်စစ်မ9နဲ့စစ်မ3တွေမှာလည်းစစ်ရေးပြန်လည်တင်းမာလာနေပါတယ်
Rokhain Pine Myat U Myo Ne Ma Shi De Sit Be Dukkha De Sakhan Ta Chu Go Ana Pai Rue Mwe Yaw Sit Si Pho Sanawai La Na Yan Ni Ga Myat U Myo Ne Siman Khan Khwe Yee Committee Ukkatha U Maung Ta Sei Lat Mat Yee Tho Bi A Chang Cha La Ba De Dukkha De Sakhan Ne Ma Lu U Yin Myat Pya Ni De Atwet Akhu Lo Sit Si Ma Phit De Lo So Be Me Be Ni Be Yan Ma Sit Si Me So Da A Chang Cha Sa Ma Ma Ba De Atwet Shaung Takin Sit Si Da Phit Nai De Lo Dukkha De Rue Ga Pyo Ba De Sit Si Yee Akhwe Ma Sit Ta Yee Ne Jeewa Aukchou Yee Mu Ru Rue Pa Win Ma Phit Bi Tain Nyu Nyang Pin Si Lat Kaw Si Ne Sin De Pa Win Dukkha De Sakhan 15 Khu Go Win Yaw Sit Si Ma Phit Ba De Myat U Myo Ne Ma Ain Thong Su 9200 Jaw Lu U Yee 16000 Jaw Ro Sit Be Chaung Sakhan 29 Khu Ma Kho Long Ni Ja De Lu Yakhain Tai Na Myo Ne Su Si Yong REC Ga Ma Ja Te Mi Ga Thauk Pyan Tha Ba De
Monjide Party the Sophia, Ocho Yenemi, Cogre Mune, Kobe, Mayani, Muyese Chasakama, Siwa Lulamu Machido Bulu, Monjide Party the Sophia, Ota, Na Ekaga Piovare, Secondary Say Mudine Kutani Rapibi, Shizalong Siwa in a Tana Glauna Kuta Pinia Delu Suga Suare, Muyese Chaturine, Muyese Wapita, Jacanea to a Yedwe, Lassin Piana Chausa Yako, Sinevi, Akuga, Muyese Chamelugu, Mibadri Laya Anani Mugule, Sewa Asaune, Sanarika Malula Muja, Kanda Laya Delu, Lagonga Suare, Aladu, Mumida Padi, Molmian Kiane, Tawakaya, Ocho Yi Tida Vimale, Muyese Wane Padavi, Sisa Dure Piane Kuda Yi, Pimu Chulundu Trakanego, Tinimbo, Longchung Den Niane, Sanarika Dre, Wonto Wumburi Pila Delu, Sakanta Wan Shidu Riga Piovare.
Lame Vipoilana say any ma jayame, Ponasa don't name out chin and mildani poedrogo, go be sako, kayoga down, pine a sit and in it, chimpa pilopo, mateta de bulu, chimpine, lumu winji, upon lo mintanga, biobare, picare conasan and name out chin and mildani poedrogo, chimpine, tandalamioma, pine a sit and in it, chimpa kejabi, nangando yet a time being hampuku do on Sansu Chigurai, day out chim in kevare.
အခုတည်င်းလာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါတိုင်းနာပါတီတွင်နဲ့တွဲဆုံညှိနှိုင်းဖို့အတွက်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့ NLD ကိုဆက်လက်အဖွဲ့နဲ့မွန်ပြည်နယ်မွန်နိုင်ငံရေးပါတီ MUP တို့တွဲဆုံမှုမှာတွဲဆုံမဲ့နေရာသဘောထားကွဲလွဲမှုကြောင့်ဖြစ်ပြသွားခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်ဒီကွယ်နိုင်ရ
ဒီဆောင်ဝယ်ပြက်ခဲ့တယ်လို့မော်ညင်ညွတ်ပါတီတွဲဘက်အတွင်းမှတဲ့နန္ဒီရသမကအခုလိုပဲပြောပါတယ်အဲ့ဒါဒီကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ပါတီရုံးမှာလာပြီးတွဲဆုံမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအကျိုးဆိုတယ်သို့တော့ကျွန်တော်တို့ရုံးဝင်လာဖို့အခက်အခဲရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဂျာနေရာတက်ပြနေရာတွေမှာဆိုတော့တွဲဆုံချင်ပါတယ်ဆိုတော့ကျွန်တော်တို့ကကျွန်တော်မေတ ตัวเนี่ยมาตรวจพบเจอว่าท่านรองผู้ตายขามาเลยคือเราต้องเจ้าแจ้งเขาตัวเนี่ยมาตรวจแล้วคันชุนนี้มันเราชุนนี้บุราสุราก็เราเลสิเชนจีอ่ะปีนี้เอเนดีอุตส่าห์ต้องตัดเข็มสาวก็สนองเตรียมไว้เจ้าแจ้งล่ะสิมีสิ่งเอเนดีปีนี้ยงมาไปตรวจพบตรวจเช็คการได้มูลนิยมยี่ปัดยังไม่ละเข็มรู้ที่สมุทรทำมาไม่เข็มรู้เลยเอเนดีเพื่อการสาวดาวดาวอามูลนิยมก็คุ้นรู้ไปเปล่าไปเลย
ที่มาโมบิเน่ดีในโลกนี้เราควรจะยิ่งมาลาบีมาด้วยให้มาบูเว่ยชาติเนี่ยมาด้วยเอามาเลยจันทร์รู้เจอเลยอะไรนู่นเราจันทร์ว่าดีมาไปจันทร์ว่าด้วยบุตุนแม่ทารีเสกันเลยดีมาไปด้วยว่าลุงยิ่งยาเลยอะไรมันจะดีมาไปสองเลยที่มาเยี่ยมมาลาบาบูเนาะเอเนอร์ดีกูสเล่พูดเรื่องนี้เนี่ยก็เช่นพี่เนี่ยมาอยู่กับเวียนนัยยะกูสเล่รู้กูไปติดส่งเขาไปโมบิเน่ก็ตัวเนี่ยมาไปติดส่งยามเมกิซ่าด้านดูยิ่งดูสั่งผมไม่ใช่เด็กขนาดค
ဒီလိုမျိုးကြည့်ရတယ်။ဒါကြောင့်ညီညွတ်ရေးအစိုးရပေါ့။ကျန်နေတိရညီရီကွန်ဆလီရှင်းဒီဖြစ်ဖို့ဆိုတာကတော့အပြန်အလှန်လေးစားပြီးမှဟောဖို့လို့လိုပါတယ်။တတိယနေရာဆိုတဲ့ဟာမျိုးကြတော့ကျွန်တော်လည်းညီအောင်ဝဆုမြတ်ပြုချင်တဲ့အပိုင်းကိုဖြစ်ပါတယ်သူတို့ကလည်းဒါကိုလက်ခံပေးဖို့လိုပါတယ်။ တူရီချစ်စာကိုလိုရဲ
မျိုးဝမာလာရှိရဲ့ရွေးကောက်ပွဲပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရနာနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းမျိုးဝမာလာမှာကန်းလန်းလာပြီးနောက်ပိုင်းမှာအခုလိုသိဆုံးဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမပြေမှုတချို့လည်းရှိလာခဲ့ပါတယ်ရှင်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ကကျင်းပပြီးစီးသွားတဲ့2020အထွေထွေရွေးကောက်ပွဲကချင်းပြည်နယ်ဟာခါမြို့နယ်ထဲမှာမဲမတမာမှုပြုနိုင်တဲ့မဲစီရင်ပေါင်း6000ကျော်ရှိရဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေဇန်နဝါရီလစံပိုင်းမှာထုတ်ပြန်ခဲ့ပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်ခဲ့သလိုဟာခါမြို့နယ်ထဲမှာတကယ်ပဲမဲမတမာမှုပြုနိုင်တဲ့အနေအထားရှိပါသလားအကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးချပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။သမရောသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ထားတဲ့အတိုင်းမဲစည်းင်းတွေမှာအမိစတာဆွေးရှိခဲ့ပေမဲ့မဲမရမာမှုတွေမရှိခဲ့ဘူးလို့ချင်းမြင့်နဲ့ရွေးကောက်ပွဲကော်မရှင်သွေးမှုဦးလင်းကျော်ကပြောပါတယ်
။တမာမှုပြနိုင်ခြေရှိတယ်ဆိုတဲ့သကရက်ကိုကြည့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းပြည်နယ်မှာရှိတဲ့ဟာကချင်းမျိုးတွေဖြစ်တာတကြောင်ရဲ့ဇူးရည်နေပြီးတော့တယောက်နဲ့တယောက်ကတိနေကြတာချင်းမျိုးအများစုနေထိုင်တာဖြစ်တဲ့အတွက်တယောက်တယောက်ကပြီးတော့အတယောက်နဲ့တယောက်ကရဲကြီးကော်မရှင်ကကြတော့ကိုယ့်ရဲ့ရက်ွက်ထက်ကလူတွေအားလုံးတိနေတယ်တိနေရဖြစ်တဲ့အတွက်သူနှစ်ခါလာပေးတာနဲ့မတမာမှုကပေါ်မှာပေါ့ဒီလိုထက်တဲ့စီးရင်နေရတော့ဘယ်နေရာမှာဖြစ်ဖြစ်မတမာမှုကတော့ဖြစ်နိုင်တယ်သို့တော့ကျွန်တော်တို့ဒီမှာတော့မတမာမှုကအရပ်မဲ့တနာရှင်နေနေရတော့မတွေ့ရဘူးမရှိဘူးပေါ့နော
်တမတော်သတင်းမှပြန်ကြားရေးဖွဲ့ဟာချင်းမြင့်နဲ့ဟာကာမြို့နယ်မှာမဲမတမာမှုပြုလုပ်နိုင်တဲ့ထပ်နေတဲ့မဲစီးရင်ပေါင်း 3855 မဲမတမာမှုဖြစ်စေတဲ့အခြားမဲစီးရင်ပေါင်း 3090 စုစုပေါင်း 6945 ရှိတဲ့ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နယ်ရွေးကောက်ပွဲကော်မရှင်ဦးလင်းကျော်ကတော့အရက်ဖက်မဲဆန္ဒရှင်တွေထက်သမတော်ဘက်ကမဲဆန္ဒရှင်တွေဒါမဲမရမာမှုပိုဖြစ်စေနိုင်တယ်လို့ဆက်ပြောပါတယ်
တပတ်ကလူတွေအဲ့လိုမျိုးဟိုလာလို့ရှိရင်တော့မမိနိုင်ဘူးတို့လို့ဆိုကျွန်တော်တို့ရဲကြီးကော်မရှင်တွေကသူတို့ကိုမသိဘူးပေါ့ဖြစ်နိုင်ခြေရှိတာကမတမာမှုဖြစ်နိုင်ခြေရှိတာကတော့တပတ်ကတော့အများဆုံးပဲလို့ကျွန်တော်တို့ကတော့ဟိုသူတို့ရဲ့ကိစ္စနဲ့နေရတွေ့ရတယ်
ချင်းမြင့်နယ်ပြည်တော်စုကြံ့ငံ့ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဒေါက်တာမူထန်ကတော့သမ္မတသတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်ဟာဖြစ်နိုင်ခြေရှိပြီးသူ့မဲဆန္ဒနိုင်ပြီးဆန္ဒလန်ဘက်မှလည်းဘလားလူဖြစ်ရမျိုးလူဝင်ပါရှိရလေရွေးကောက်ပွဲတုန်းကဖြစ်ပွားခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ထားမှာတော့မှဟိုကျွန်တော်တို့စိတ်ထားမရှိစစ်ဘူးမရှိစစ်တော့များလည်းကြောတရားမှတော်မှအဲ့ရမျိုးမှတ်ပုံတည်းမရှိတာတော့သတ်တာတို့အသက်25နှစ်ဖြစ်တဲ့လူကနေသေးတာတော့ဘုံမဟုတ်ဘူးဒါပြအစနှစ်ပုံတင်မရှိတာကြတယ်ကိုဖတ်တယ်ဒီစွာတစွာအသေးမှတော့မှတော်ရှိတယ်ကရှိနိုင်ချာကြောင်းရှိတယ
်ပြီးကြတဲ့2020အစည်းအဝေးရွေးကောက်ပွဲမှာတနင်္ဂနွေလုံးအတိုင်းတာအဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်အနိုင်ရရှိခဲ့ပေမဲ့ကြံ့ခိုင်ရေးပါတီကတရားမျှတမှုမရှိဘူးဆိုပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တမတော်ပေါင်းပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်ကြောက်မဲမြို့နယ်နဲ့နမ့်တူမြို့နယ်တို့မှာတိုင်းနာလက်နက်ကင်အဖွဲ့အချင်းချင်းနဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးရွာသားတွေတေချေဒဏ်ရာရရှိခဲ့ကြပါတယ်။ KNU ထိန်းချုပ်နယ်မြေတပ်မဟာတပ်တထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်အကြားစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေပါတယ်
တော်ရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store မှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
CCP တရုတ်ကွန်မြူနစ်ပါတီဟာတရုတ်ပြည်တွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဘာသာရေးလွတ်လပ်ခွင့်တင်းပင်းဖွဲ့စည်းခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တို့ကိုတင်းကျပ်စွာပိတ်ပင်ထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေအတွေ့အားပေးအမြောက်ပြုနေသူတွေကိုပြည်ဝင်ခွင့်လက်မခံကြောင်းပြတ်သားစွာပြောထားပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဘာသာတရားယုံကြည်ကိုးကွယ်သူတွေနဲ့ရိုးရာဒလစ်ကျင့်ကြံအားထုတ်သူတွေတိုင်းရင်းသားလူနည်းစုတွေအတိုက်ခံတွေလူအခွင့်အရေးခုခံကာကွယ်သူတွေသတင်းသမားတွေအလို့သမားအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ရင်းချမ်းစွာစန္ဒထုတ်ဖော်သူတွေကိုနှိတ်ကုတ်ဖို့ရည်ရွယ်တဲ့ဘူဝါဒတွေချမှတ်ရမှာဒါမှမဟုတ်ပူပေါင်းကြံစီသူတွေလို့ယုံကြည်ရသူတရုတ်တာဝန်ရှိသူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဥပဒေအရပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့ထပ်လောင်းအရေးယူလိုက်ပါတယ်။အဲ့ဒီတာဝန်ရှိပုဂ္ဂိုလ်တွေရဲ့မိသားစုဝင်တွေလည်းဒီကန့်သက်ချက်နဲ့အကျုံးဝင်ပါတယ်။ဘယ်နေရာမှာပဲဖြစ်ဖြစ်နှိတ်ကုတ်တဲ့ဘူဝါဒဒါမှမဟုတ်လောက်ရက်တွေနဲ့ဒီအဖွဲ့အစည်းလူပုဂ္ဂိုလ်တွေအပေါ်အရေးယူတဲ့တရုတ်တာဝန်ရှိသူအလုံးအတွေ့ဒီကန့်သက်ချက်အသစ်ကအကျုံးဝင်ပါတယ်။ရှင်ချမ်းပြည်နယ်တွင်ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေအမေရိကန်တန်တမန်တွေတိပက်ပြည်သွာလာခွင့်ပိတ်ပင်ကန့်သက်တာတွေတရုတ်နဲ့ဗြိတိန်ပူးတွဲကြေညာချက်ကိုဂရုမစိုက်ပဲဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ကနေသွေးဖီအောင်တွန်းပို့နေတာတွေအတွေ့တာဝန်ရှိတဲ့ CCP တရုတ်ကွန်မြူနစ်ပါတီဝင်တွေကို2020ဖြစ်နှစ်အတွင်းအမေရိကန်ကဗန်ဒါယင်းနဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာဖြစ်ပါတယ်။တရုတ်ပြည်သူတွေကိုဖိနှိပ်မှုတွေတိုးလုံနေတဲ့တရုတ်ကွန်မြူနစ်ပါတီဝင်တွေတာဝန်ခံမှုရှိစေဖို့အမေရိကန်အစိုးရရဲ့ခိုင်မာတဲ့ရည်တည်ချက်ကိုဒီလိုပိတ်ဆို့မှုတွေနဲ့လက်တွေ့ပြသလိုက်တာဖြစ်ပါတယ်။ကိုယ်ပိုင်အခြေခံအခွင့်အရေးအရာပြုမှုဆောင်ရွက်မှုတွေကြောင့်တရုတ်ကွန်မြူနစ်ပါတီရဲ့အရေးယူခံရသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကမမမမရည်တည်နေပါတယ်။အရေးယူခံရသူတွေအများကြီးရှိတဲ့အနေနဲ့ရှေ့နေစုကြီးရောခရီးရန်တရားဩဆရာဝောင်ယီ၊ဝီကာအသိပညာရှင်အီဟန်တော်တီ၊ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျင်မီလိုင်၊တိဘက်ဘာသာရေးကျွမ်းကျင်သူနဲ့စီးပွားရေးလုပ်ငန်းရှင်တက်ချီဝမ်ချောက်တို့ပါဝင်ကြပါတယ်။ကုလသမဂ္ဂလူအခွင့်အရေးကြီးညာစာရန်အရာတရုတ်ပြည်သူတွေနဲ့ထိုက်တန်တဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကို CCP တရုတ်ကွန်မြူနစ်ပါတီကလေးစားလိုက်နာဖို့တိုက်တွန်းရင်းဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါသမရဒေါ်နယ်ထရန့်ရဲ့တိုက်တွန်းမှုကြောင့်သူ့ကိုထောက်ခံတဲ့ဒေါသထွက်နေသူတွေကအမေရိကန်တပ်တော်ကိုချီတက်ပြီးအတင်းဝင်ရောက်မှုဖြစ်ပွားခဲ့တဲ့နောက်မှာချက်သပရင်းနေမှာတော့ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာကလက်ရှိသမရတာဝန်73ရဲ့ထမ်းဆောင်ဖို့ကြံနေသေးတဲ့သမရထရန့်ကိုတာဝန်ကနေချက်ချင်းဖယ်ရှားပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။သမရထရန့်ကိုယာရုကနေအမြန်ဖယ်ရှားနိုင်ရဲ့အတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပါ25ချိန်မြောက်ပြင်ဆင်ဖြစ်ဆက်ချက်အရသမရထရန့်အနေနဲ့သမရတာဝန်ကိုဆက်ပြီးထမ်းဆောင်နိုင်စွမ်းမရှိတော့တဲ့အခြေအနေကိုရောက်နေပြီလို့ဒုသမရမိုက်ပန့်စ်နဲ့ထရန့်အစိုးရကက်ဘိနက်အဖွဲ့ဝင်အများစုကကြေညာပြီးဖယ်ရှားနိုင်ကြောင်းမကြာခင်မှာပဲအထက်လွှတ်တော်မှာအမတ်အများစုခေါင်းဆောင်ဖြစ်လာတော့မယ်မစ္စတာရှူမာကပြောကြားခဲ့တာပါဒီလိုလုပ်မယ်ဆိုရင်ချက်သပရင်းနေမှာပဲပြီးပြတ်သွားနိုင်ကြောင်းလည်းပြောပါတယ်တကယ်လို့ဒုသမရနဲ့ကက်ဘိနက်အဖွဲ့ကလှုပ်ဆောင်ဖို့ငြင်းပယ်မယ်ဆိုရင်တော့ထက်တော်ကနေသမရကိုဆွဲချက်တင်းတင်းနဲ့လို့လဲရှူမာကပြောပါတယ်။အမေရိကန်လွှတ်တော်ကိုဗိုလ်တပူးနေကသမရထရန့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းခဲ့တဲ့နောက်ပိုင်းချက်သပရင်းနေမှာတော့တရုတ်ပို့ဆောင်ရေးဝန်ကြီးအီလင်းချောင်းကအစိုးရအဖွဲ့တွေကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာဗိုလ်တပူးနေလွှတ်တော်စီးနင်းမှုဖြစ်ပြီးနောက်ထရန့်အစိုးရတွေကပထမဆုံးဝန်ကြီးအဆင့်နှုတ်ထွက်မှုဖြစ်ပါတယ်။ဝန်ကြီးချောင်းဟာသမရထရန့်ရဲ့အရင်နှီးဆုံးနိုင်ငံရေးမဟာမိတ်တဦးဖြစ်တဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကောင်နယ်ရဲ့ဇနီးဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဘီယာထုတ်လုပ်နေတဲ့လုပ်ငန်းအနာဂတ်နဲ့ပတ်သက်ပြီးမဆုံးဖြတ်နိုင်သေးဘူးလို့ဂျပန်အဖျော်ယမကာကုမ္ပဏီ Karen Holdings ကပြောပါတယ်။ Karen ကမြန်မာနိုင်ငံမှာဖက်ဆက်လုပ်ကင်နေတဲ့မြန်မာဥပိုင်ကုမ္ပဏီနဲ့ပတ်သက်ပြီးပြပကုမ္ပဏီတစ်ခုကနေလုပ်ငန်းဆက်ဆဲတွေလှုပ်ဆောင်ပြီးအပိသက်တိတိကျကျကောက်ချက်မချနိုင်တဲ့အတွက်အခုလိုမဆုံးဖြတ်နိုင်သေးတာဖြစ်ကြောင်းကြေညာခဲ့တာပါ။ပါရှန်ပင်လယ်ကွေတဲ့အီရန်တို့ကတန်ကိုရီးယားရေနံတင်တင်မောတဆိုင်ကိုဖမ်းဆီးထားတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲတန်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုချက်တပြေးနေမှာရောက်ရှိသွားပြီးဖြစ်ပါတယ်။အီရန်တော်လှန်ရေးအဆောက်တပ်ဖွဲ့ကဖမ်းဆီးထားတဲ့ဒီတင်မောပေါ်မှာမြန်မာတင်မောသား၁၁ဦးလည်းပါဝင်ပါတယ်။တောက်ကြတဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမချင်းဝေဆက်ပါ။
This program has come to you from the Voice of America, Washington.